Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ19ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လောက်ပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
မင်္ဂလာညနေခင်ပါရှင်ကျမသင်ခီထိုက်ပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်အီရန်ရဲ့ပယ်ထိန်ချက်ဒုံးကျည်စမ်းသပ်မှုလုပ်ငန်းစဉ်ကိုထိခိုက်စေမှာမဟုတ်ဘူးလို့အီရန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတော့မဲ့မြန်မာနိုင်ငံအနေနဲ့လူမျိုးဘာသာအသားအရောင်မခွဲခြားဘဲအပြန်အလှန်နားလည်တီးခတ်မှုတွေနဲ့ခေတ်သစ်ကိုထူထောင်ကြဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးထွန်မာလင်နော့စကီကတိုက်တွန်းပြောဆိုသွားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရံနိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ရှခိုင်ပြည်နယ်ကနေတရုတ်ပြည်ထဲထိတွေ့တန်းထားတဲ့ရင်းနှီးတဲ့သဘာဝတံငွေပိုက်လိုင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုတနစ်နီပါကွင်းစင်လည်လာခဲ့တဲ့နောက်ဆက်တွဲအခြေအနေမှာတော့
ဒီကောင်ကလေယာဉ်မြေဆန္ဒမှာလေသမားကြီးမဆိုင်ရမယ်အပေါ်လို့ဝါကြောင့်လုံးဝဆုံးလို့ပျက်စီးနေတဲ့
မြန်မာတရုတ်ပိုင်လိုင်းဆောင်ကြည့်ရေးကော်မတီရဲ့သုတေသနအဖွဲ့ကနေညွှန်ကြားရေးမှူးနဲ့အဖွဲ့ကောင်ဆောင်ဦးရဲသိန်းဦးပါရှင်အပြည့်စုံကုန်တော်မကြခင်တင်ပြသွားမှာပါ။ကြအပြင်ရခိုင်ပြည်နယ်ရင်ဒုက္ခသည်စခန်းမှာနေထိုင်နေသူတွေကိုနေရပြောင်းရွှေ့ဖို့စီစဉ်နေတာကြောင့်ဒုက္ခသည်တွေအခက်အခဲနဲ့ရင်ဆိုင်နေရတဲ့တဲ့င်းနဲ့တရုတ်ပြည်ဖက်ကဆင်းလာတဲ့လေဖိအားကြီးရပ်ဝန်းကြောင့်ဒီရက်ပိုင်းအတွင်းမြန်မာပြည်အဝမ်းမှာအေးအေးပိုခဲ့တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့င်းတွေကိုမှတ်တင်ရထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါဦးရှင်။
အီရန်ရဲ့ပယ်ထိန်ချက်ဒုံးကျည်စီစဉ်ပေါ်ပြစ်မှတ်ထားတဲ့အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်ကြောင်နိုင်ငံရဲ့ဒုံးကျည်စမ်းသပ်မှုပေါ်ကိုတက်ရောက်စီမားမဟုတ်ဘူးလို့အီရန်ကာကွယ်ရေးဝန်ကြီးဟူစိန်ဒါခန်ကမနေ့တနင်္လာနေ့ကပြောဆိုလိုက်ပါတယ်တမ်းမြစ်ထားတဲ့ဒုံးကျည်စီမံကိန်းတွေနဲ့ချိတ်ဆက်တဲ့အီရန်နိုင်ငံသား5ဦးနဲ့ကုမ္ပဏီတွေကိုပြီးခဲ့တဲ့တနင်္လာနေ့ကအမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုအတိုင်းအတာအတွက်ကိုချမှတ်လိုက်တာဖြစ်ပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးပြီးတဲ့နောက်အခုလိုဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်တာဖြစ်ပါတယ်။ပယ်ထိန်တပ်ဒုံးကျည်စမ်းသပ်မှုအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာဟာအမေရိကန်တို့ကအီရန်အပေါ်ရန်လိုမှုကိုပြသလိုက်တာဖြစ်တယ်လို့အီရန်ကာကွယ်ရေးဝန်ကြီးကပြောဆိုပြီးမကြာခင်မှာပဲနောက်ထပ်ဒုံးကျည်စမ်းသပ်မှုတွေထပ်ပြီးလုပ်မယ်လို့လည်းအခိုင်အမာပြောကြားလိုက်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေဟာတရားမဝင်ဘူးလို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟူစိန်ဂျဗာအာဆရီကလည်းပြောဆိုပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကအီရန်ကပယ်ထိန်တပ်ဒုံးကျည်နှစ်စင်စမ်းသပ်ပစ်လွတ်ခဲ့တာဟာကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြောဆိုပြီးအမေရိကန်ပြည်ထောင်စုနဲ့အင်အားကြီးအနောက်နိုင်ငံတွေကရှုတ်ချခဲ့ကြတာဖြစ်ပါတယ်အီရန်ဘက်ကတော့ဒီစမ်းသပ်မှုတွေဟာနိုင်ငံတော်လုံခြုံရေးအတွက်ဖြစ်တယ်လို့ခုခံပြောဆိုထားပါတယ်ရှင
်အီရန်နိုင်ငံမှာဖန်ခံထားပြီးတော့အကျဉ်းသားလဲလဲရေးအစည်းအဝေးတစ်စိတ်တစ်ပိုင်းအရအီရန်နိုင်ငံကနေပြန်လည်လွတ်မြောက်လာခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေဟာသူတို့ရဲ့မိသားစုဝင်တွေသူတို့ကိုထောက်ခံသူတွေနဲ့လှန်နေကတွေ့ဆုံခဲ့ပါတယ်ဝါရှင်တန်ပို့သတင်းတောက်ဂျေဆင်ရီဇန်ဟာအမေရိကန်ပြည်ထောင်စုကိုမပြောင်းခင်ဆေးကုသမှုတွေလုပ်နေတဲ့ဂျာမနီဆေးရုံမှာဝါရှင်တန်ပို့သတင်းစာအကြီးတန်းအက်ဒီတာအဖွဲ့ဝင်တွေနဲ့တွေ့ဆုံခဲ့ပါတယ်အီရန်ကျင်းထောင်မှာ49ရက်တိုက်ပိတ်ခံရတာပါဝင်18လကြာဖမ်းဆီးခံရစဉ်အတွင်းသူဟာလူတွေနဲ့ထိတွေ့ဆက်ဆံဝင်တိတ်မရခဲ့ဘူးလို့ပြောပါတယ်ကျွန်တော်ကြမ်းကြမ်းမှရှိနေတဲ့ဆိုတာကိုလူတွေကိုသိစေချင်ပါတယ်လူတွေကကျွန်တော်စီကကြားကျင်နေကြတယ်ဆိုတာသိပါတယ်ဒါပေမဲ့ကျွန်တော်နည်းနည်းတော့အချိန်ယူရအောင်မယ်လို့သူကပြောပါတယ်ရေဇန်ကိုသချိုလုံးမှုဆွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်ဝါရှင်တန်ပို့စ်နဲ့အမေရိကန်အစိုးရကတော့ဒီဆွဲချက်တွေဟာအတိတ်ပဲမရှိဘူးလို့ဆိုပါတယ်အီရန်နိုင်ငံကနေမလွတ်ခင်နောက်ဆုံးနိုင်ပိုင်းတွေဟာသူ့အတွက်စိုးရိမ်ရဆုံးအချိန်တွေဖြစ်တယ်လို့ပြောပါတယ်အီရန်ကနေဆွစ်ဇာလန်အာဏာပိုင်တွေကိုလွှဲပြောင်းမှုအတွက်ထွက်လာတဲ့အချိန်တွင်နောက်ဆုံးမိနစ်အထိတခခုလွှဲချော်သွားမှာကိုစိုးရိမ်ကြောက်လန့်နေမိတယ်လို့လည်းသူကပြောပါတယ်ဒါပြင်အမေရိကန်မရိတ်တပ်ဖွဲ့ဝင်ဟောင်းအမီယာဟက်မတ်ဟာသူညမတွေအပါအဝင်အမေရိကန်လွှတ်တော်အမတ်ဒန်နီယယ်ကီလ်ဒီနဲ့လည်းဂျာမနီကဆေးရုံမှာတွေ့ဆုံခဲ့ပါတယ်ခင်ဗျာ
စီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်မဲ့အထိုက်အခံအဖွဲ့တွေတဲကဘဲအဖွဲ့ကိုဖိတ်မယ်ဆိုတာကမ္ဘာအင်အားကြီးနိုင်ငံတွေကြားအခြေအတင်ငင်းခုန်တွေဖြစ်နေကြတာကြောင့်ရှေ့သတင်းပတ်အတွင်းပြုတ်လုဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုရှေ့ဆိုင်နိုင်ပွဲရှိတယ်လို့ကုလသမဂ္ဂတန်တမန်တွေကပြောလိုက်ပါတယ်စီးရီးယားရေးဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇန်နဝါရီလ25ရက်နေ့မှာစတင်ဖို့စီစဉ်ထားပေမဲ့အခုချိန်ထိဖိတ်ကြားတာတွေမလုပ်ရသေးပါဘူး ဒီဆွေးနွေးပွဲကိုတော့25ရက်နေ့မှာစတင်ဖို့သတ်မှတ်ထားတော့မယ်ဖြစ်တယ်လို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ် Fahrenheit ကတနင်္လာနေ့တုန်းကပြောပါတယ်အတိုက်ခံအဖွဲ့တွေတဲကဘသူ့ကိုဖိတ်မယ်ဆိုတာနဲ့ပတ်သက်ပြီးစီးရီးယားအရေးနိုင်ငံတကာအကူအညီပေးရေးအဖွဲ့မှဥဆောင်တဲ့နိုင်ငံတွေကြားနားလည်မှုရတဲ့အခါကုလသမဂ္ဂအနေနဲ့ဖိတ်စာတွေပေးပို့သွားမှာဖြစ်တယ်လို့သူကသတင်းထောက်တွေကိုပြောပါတယ်အဲ့ဒီနိုင်ငံတွေအနေနဲ့သဘောတူညီမှုရဖို့အတွက်နှစ်ဆအထောက်ကျိုးပန်းဖို့ကိုလည်းအတွင်းရေးမှုချုပ်ဘန်ကီမွန်ကတိုက်တွန်းလိုက်တယ်လို့သူကပြောပါတယ်။ဂျနီဗာဆွေးနွေးပွဲမှာကမ္ဘာအင်အားကြီး18နိုင်ငံပါဝင်မှာဖြစ်ပြီးအဲ့ဒီထဲမှာစီးရီးယားပြည်တွင်းစစ်အတွင်းမတူတဲ့ဘက်နှစ်ဘက်ကနေထောက်ခံနေတဲ့အမေရိကန်နဲ့ရုရှားနိုင်ငံပါဝင်တယ်လို့ဒေတာရင်းကအင်အားကြီးပြိုင်ဘက်တွေဖြစ်တဲ့အီရန်နဲ့ဆော်ဒီအာရေဗျာနိုင်ငံတွေလည်းပါဝင်ပါတယ်။ဒီဆွေးနွေးပွဲကနေတဆင့်ဆီးရီးယားအသွင်ကူးပြောင်းရေးအစိုးရတရားဖွဲ့စည်းနိုင်ဖို့ရှိမှန်းထားပြီးအဲ့ဒီကနေဒီမိုကရေစီကိုကူးပြောင်းနိုင်ဖို့မျှော်လင့်နေကြတာဖြစ်ပါတယ်
။ဩစတြေးလျဝန်ကြီးချုပ်မယ်လ်ကွမ်တမ်ဘလ်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတအင်ပီရိုမာမှာတွေ့ဆုံပြီးတော့ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများကုံသွယ်ရေးသဘောတူညီချက်နဲ့ IS အစွန်းရောက်တီချိန်မုံရေးတို့ကိုဆွေးနွေးရဖို့ရှိနေပါတယ်။နိုင်ငံခေါင်းဆောင်တွေရဲ့ဒီကနေ့ဆွေးနွေးပွဲကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်လည်းတက်ရောက်မှာပါ။2014ခုနှစ်နောက်ပိုင်းမှာစတင်ခဲ့တဲ့အမေရိကန်ဦးဆောင်တဲ့ညမောင်းအဖွဲ့တွေရဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွင်က IS စစ်သွေးကြော်တွေအပေါ်တိုက်ခိုက်မှုရဲ့တစ်စိတ်တစ်ပိုင်းအနေနဲ့လဲဩစတြေးလျနိုင်ငံနဲ့လေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။မနေ့တနင်္လာနေ့ကတော့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter နဲ့ဩစတြေးလျဝန်ကြီးချုပ် Malcolm Turnbull တို့တွေ့ဆုံတာမှာအီရန်နဲ့ဆီးရီးယားနိုင်ငံတွင်ကဖြစ်ထွန်းမှုတွေကိုဆွေးနွေးခဲ့ကြပြီးတော့ဩစတြေးလျရဲ့ပူးပေါင်းဆောင်ရွက်မှုပေါ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးကအတိမတ်ပြုပြောကြားခဲ့တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တဂွန်ကပြောဆိုပါရခင်ဗျာ
VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေအင်ကာနိညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ရှင်မြန်မာနိုင်ငံကို3ရက်ကြာခီးရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလင်နော့စကီကမြန်မာနိုင်ငံမှာမှီတင်းနေထိုင်ကြသူတွေကြားလူမျိုးဘာသာအသားအရောင်မခွဲခြားပဲအပြန်အလှန်နားလည်တိခံမှုထားဖို့နဲ့ဤပညာတိုးတက်ဆန်းသစ်မှုတွေနဲ့အတူဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတော့မယ့်အချိန်မှာခေတ်သစ်ကိုထူထောင်နိုင်ကြဖို့တိုက်တွန်းပြောဆိုပါတယ်။ဘာသာပေါင်းစုံချစ်ကြည်လှုပ်ရှားသူတွေအပါအဝင်လူငယ်တွေနဲ့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံစဉ်အခုလိုပြောဆိုသွားတာဖြစ်ပါတယ်။ကိုယ့်ရဲ့အမျိုးသားလက္ခဏာဘာလဲဆိုတာကိုစမ်းစစ်ဝေဖန်ကြဖို့လူငယ်တွေကိုမေးခွန်းထုတ်ခဲ့ပြီးအမျိုးသားလက္ခဏာဆိုတာကိုလူမျိုးဘာသာအခြေခံပြီးခွဲခြားမြင်တာမျိုးမဖြစ်စေဖို့အမေရိကန်ပြည်ထောင်စုရဲ့ဥပမာနဲ့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့သမားရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလင်နော့စကီနဲ့အမေရိကန်တန်အမတ်ကြီးဒဲရက်မစ်ရှဲရိုဟာလူငယ်တွေအရက်ဖက်အတိုင်းအဝိုင်းဘာသာပေါင်းစုံချစ်ကြည်ရေးခေါင်းဆောင်တွေနှီးပညာရှင်တွေနဲ့အတူခေတ်သစ်မြန်မာနိုင်ငံအတွက်အမျိုးသားလက္ခဏာအပြန်အလှန်နားလည်သိခံခြင်းနဲ့ဤပညာအကြောင်းတို့ကိုရန်ကုန်မြို့ကဖန်တီးရရုံကမ်းမှာဇန်နဝါရီလ19ရက်ဒီနေ့ညနေပိုင်းမှာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လက်ထောက်နိုင်ငံသားဝန်ကြီးတွန်မာလင်နော့စကီဟာဇန်နဝါရီလ18ရက်နေ့ကနေ19ရက်နေ့အထိမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်ပြီးတနင်္လာနေ့တုန်းကတော့ဒုတိယနိုင်ငံသားဝန်ကြီးမစ္စတာဘလင်ကင်နဲ့အတူနေပြည်တော်မှာမြန်မာအစိုးရခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာကျင်းပဖို့ရွှေဆိုင်ထားတဲ့လွတ်တော်ရွေးကောက်ပွဲတွေကိုအောက်တိုဘာလမှာကျင်းပသွားမှာဖြစ်တယ်လို့အာဖဂန်နိုင်ငံရဲ့ရွေးကောက်ပွဲထိပ်တန်းတာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်။ဒါပြင်အငင်းပွားစရာဖြစ်ခဲ့တဲ့2014သမရရွေးကောက်ပွဲလိုမဖြစ်စေရဘူးလို့လည်းသူကကြေပေးလိုက်ပါတယ်။အောက်တိုဘာ15ရက်နေ့မှာကျင်းပမယ့်လွတ်တော်နဲ့ခရိုင်ကောင်စီရွေးကောက်ပွဲတွေကိုပွင့်လင်းမြင်သာမှုအပြည့်အဝရှိစေဖို့အတွက်ဤပညာပိုင်းဆိုင်ရာပြင်ဆင်မှုတွေကိုကော်မရှင်အဖွဲ့ကလှုပ်ထားပြီးဖြစ်တယ်လို့လည်းတရားလွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်အကြီးကဲအမတ်ယူဆော့နူရစ်တာနီကတနင်္လာနေ့ကကဘူးမြို့မှာခြေညာပါတယ်။ငါးနှစ်တက်တန်းရှိတဲ့အာဖဂန်လွတ်တော်ဟာပြီးခဲ့တဲ့ဇွန်လကတက်တန်းကုန်ဆုံးခဲ့ပေမဲ့လုံခြုံရေးစိုးရိမ်မှုတွေနဲ့ရွေးကောက်ပွဲကိုမြတ်မြတ်တတမဲပေးနိုင်စေမဲ့ရွေးကောက်ပွဲပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့နဲ့ပတ်သက်ပြီးတော့နိုင်ငံရေးရအခြေတည်အငင်းခုန်တွေဖြစ်နေတာကြောင့်ကော်မရှင်တွေနဲ့အုပ်ရပြူလွတ်တော်တက်အတွက်ရွေးကောက်ပွဲတွေကိုမကျင်းပနိုင်ခဲ့တာဖြစ်ပါတယ်။ဒီပြဿနာတွေကြောင့်ရွေးကောက်ပွဲကိုမကျင်းပနိုင်မချင်း လက်ရှိလွှတ်တော်ကိုဆက်ထားသွားဖို့သမ္မတအက်ရက်ဂါနီကအမိန့်ထုတ်ပြန်တဲ့အထိဖြစ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကြောင့်ဝေမမှုတွေအပြင်းထန်ထွက်ပေါ်ခဲ့ပြီးတော့အောက်ခံပြည်သူအများပြားကလည်းဒါရဲ့တရားဝင်မှုကိုမေးခွန်းထုတ်ခဲ့ကြပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာအင်ကာနေကအထက်ခံဘုံခွဲတိုက်ခိုက်မှုလို့တန်ရက်ရှိရတဲ့တိုက်ခိုက်မှုတစ်ခုကြောင့်လူ12ယောက်ထဲမှနေသေဆုံးခဲ့ပြီးအများအပြားဒဏ်ရာရတယ်လို့ပါကစ္စတန်နောက်မြောက်ပိုင်းဒေသတာဝန်ရှိသူတို့ကပြောပါတယ်။ထိခိုက်ဒဏ်ရာရသေဆုံးသူအများစုဟာလုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်တယ်လို့လည်းပြောပါတယ်။ဘုံခွဲတိုက်ခိုက်သူဟာမော်တော်ဆိုင်ကယ်ကိုစီးလာပြီးပက်ရှဝါမြို့နယ်ဒစိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရခိုင်ဘာပြည်နယ်သားကလုံခြုံရေးဂိတ်ကိုဝင်တိုက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။တေဆုံးသူတွေထဲမှာမြို့နယ်စုရဲတပ်ဖွဲ့ရဲ့အကြီးအကဲအရာရှိနဲ့ဒေသခံသတင်းတောက်တူပါဝင်တယ်လို့ကယ်ဆယ်ရေးလုပ်သားတွေနဲ့ဒေသခံအာဏာပိုင်တွေကပြောပါတယ်။ဒီဘုံကွဲမှုကြီးကြောင့်လုံခြုံရေးဂိမ်းသားမှရပ်ထားတဲ့မော်တော်ကားတွေနဲ့ဆိုင်ကယ်တွေပျက်စီးသွားခဲ့ပါတယ်။ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိပြောဆိုခြင်းမရှိသေးပါဘူး။
တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ2015ခုနှစ်အတွင်း 6.9 ရာခိုင်နှုန်းသာရှိပြီးဒါဟာအာရှရဲ့အဓိကစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်အတွက်25နှစ်အတွင်းအနီးကွေးဆုံးနှုန်းမဲ့ဖြစ်ပါတယ်။တရုတ်နိုင်ငံတော်စီးရင်အင်ဌာနကအင်္ဂါနေ့ကထုတ်ပြန်တဲ့စီးရင်အရ1990ခုနှစ်ကစီးပွားရေးဖွံ့ဖြိုးမှုနှုန်း 3.8 ရာခိုင်နှုန်းရှိခဲ့ပြီးကလေးကဆိုရင်အခုတချိန်ကအနီးကွေးဆုံးဖြစ်ပါတယ်။1990ခုနှစ်ကစီးပွားရေးကျဆင်းခဲ့ရတာကတော့အဲ့ဒီမတိုင်ခင်တနစ်ကတီအန်အမ်ရင်းမြစ်မှာဒီမိုကရေစီရေးဆန္ဒပြမှုတွေကိုတရုတ်ဆိုးရကအကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက်နိုင်ငံတကာကတရုတ်ပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ခဲ့တာကြောင့်စီးပွားရေးကျဆင်းခဲ့ရတာပါ2015ခုနှစ်ဇူလိုင်လကနေစက်တင်ဘာအထိ3လအတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်း 6.9 ရှိခဲ့ရာက2015နောက်ဆုံး3လပတ်မှာတော့ 6.8 ရာခိုင်နှုန်းကိုထပ်မံကျဆင်းသွားခဲ့ပြီးတော့ဒါဟာ2009ခုနှစ်ပထမ3လကစလို့စီးပွားရေးအနည်းကွေးဆုံးအခြေအနေကိုကြောက်သွားတာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်။မြန်မာပြည်ကိုဖြတ်ပြီးတရုတ်နိုင်ငံကိုတွေ့တန်းထားတဲ့ရေနံပိုက်လိုင်းတိဆောက်ရေးမှာနှစ်နာခဲ့ရတဲ့ဒေသခံတွေပြန်လည်ထူထောင်ရေးနဲ့ရေလံပိုက်လိုင်းတိဆောက်မြေယာပိုင်ဆိုင်ခွင့်ကိုနိုင်ငံတော်ရဲ့လက်အောက်မှာပဲထားရှိဖို့စောင့်ကြည့်ရေးအဖွဲ့တစ်ခုကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကနေတရုတ်ပြည်ထဲထိတွေ့တန်းထားတဲ့ရေနံနဲ့တဘာဝတန်ဝေပိုက်လိုင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုတနစ်နီးပါးကြာကွင်းစင်လေ့လာသုတေသနပြုလုပ်ပြီးအခုလိုသတိပေးလိုက်တာဖြစ်ပါတယ်။မတင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ရခိုင်ပြည်နယ်ကစပြီးမြန်မာနိုင်ငံကိုကန့်လန့်ဖြတ်တရုတ်နိုင်ငံယူနန်ပြည်နယ်အထိတွေ့တန်းထားတဲ့မိုင်900နီးပါးရှိတဲ့ရေနံနဲ့သဘာဝတန်ွေပိုက်လိုင်းတည်ဆောက်မှုကြောင့်အသက်မိုးဝမ်းကြောင်းဆုံးရှုံးနေရတဲ့ဒေသခံတွေရဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ပေးဖို့အရေးတကြီးလိုအပ်နေပြီလို့စောင့်ကြည့်ရေးအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။ရေနံပိုက်လိုင်းဖြတ်တန်းရတဲ့လျှောက်တနှစ်နီးပါးကွင်းစင်သုတေသနပြုလုပ်ခဲ့တဲ့မြန်မာတရုတ်ပိုက်လိုင်းစောင့်ကြည့်ရေးကော်မတီရဲ့သုတေသနအဖွဲ့ကညီနိုင်ရင်မှုနဲ့အဖွဲ့ကောင်းဆောင်ဦးရဲသိမ့်ဦးကအခုလိုပြောပါတယ
်အခုကတော့ရေတကြီးလှုပ်ပေးဖို့လိုအပ်တာကတော့ကျွန်တော်တို့ဒီနေရာမြေတွေနဲ့ပတ်သက်တဲ့ပြည့်စည်နေတဲ့နေရာမြေတွေနောက်ပြည့်စည်ပြီးတော့ခုချိန်ကြီးပေါ့ရေရင်းမြစ်တွေနဲ့တောင်တန်းတွေရဲ့ဒီမြေစည်းလာရင်းမြစ်တွေကိုထိခိုက်နေတဲ့ကိစ္စရဲ့ဒီကိုအဲ့ဒါတွေကတော့အရေးတကြီးသူတို့ရှင်းရှင်းမှာပါအဲတောင်ကြားလမ်းလို့ခေါ်တဲ့ဒီဒေသဟာအင်မတန်မှမဆောက်တဲ့ရခိုင်မြို့မှာတောင်လမ်းကြီးပေါ့ဖြစ်တယ်ဆိုတော့အဲ့ဘက်မှာရှိတဲ့ကားလမ်းကြီးကတောင်ပြုံမှုတန်းကြောင့်ခဏခဏပြည့်စည်နေတာဒီဖြစ်ပေါ်နေပါတယ်ထို့အပြင်ဒီကုန်းကလေယာဉ်မြေခဏမှာလည်းလေသမားကြီးကမဆိုင်ရမယ်အပမိုးဝါကြောင့်လုံးဝဆွတ်လို့ပြည့်စည်နေတဲ့အဲဒီရခိုင်ပြည်နယ်ကရွာတွေဟဲ့လားဒီလုံးမဝါကရွာတွေပါအဲ့ဒါတွေကိုလည်းအများဆုံးဟဲ့လားကဲတင်ပြုရင်နှံ့မှုတွေလုံးဝပြစ်မှာပါမလို့ရင်ကျွန်တော်တို့ဒီပုံမှာပေါ့ထိုးထိုးတွေကပို့ပြီးပြီးတော့ကြည်ကြည်လာပါလိမ့်မယ်ဆိုတော့အပေါ်မှာရှိတဲ့တစ်ပင်လည်းမရှိတော့ကြလို့မြေနဲ့ပတ်သက်တဲ့ဆုံဆုံမှုတွေဆက်လက်ပြီးတော့ဖြစ်ပေါ်နေမှာဖြစ်ပါလေ
ရေနံပိုင်လိုင်းတစ်လျှောက်သဘာဝပတ်ဝန်းကျင်ပျက်စီးမှုကအတော်လေးဆိုးဝါးနေပြီးလစ်လျူရှုထားလို့မရတော့တဲ့အခြေအနေမှာရှိနေသလိုရေနံပိုင်လိုင်းတစ်လျှောက်မြေယာပိုင်ဆိုင်မှုကိုလည်းနိုင်ငံတော်ရဲ့လက်အောက်မှာထားရှိဖို့မြန်မာတရုတ်ပိုင်လိုင်းစောင့်ကြည့်ရေးကော်မတီကအစိုးပြုထားပါတယ်
အဲ့တော့ကျွန်တော်အချက်၃ချက်ပေါ့အဲ့တော့လေယာဉ်မြေတွေပြည့်စည်တဲ့လေယာဉ်မြေတွေနဲ့သဘာဝပတ်ဝန်းကျင်တွေကိုအရေးတကြီးပြုမှုလို့တယ်နိုင်ငံတော်လုံခြုံရေးကိုစိုးပြီးပြီးတော့ဒီမြေတွေရဲ့ပိုင်ဆိုင်မှုကိုနိုင်ငံတော်ရဲ့လက်ထက်မှာထားမှုလို့လို့ဒီမြေတွေဘူပေါ်မှာလှုပ်ရှားနေတဲ့တောင်သူတွေကလည်းပဲလူ့အတိုင်းလွတ်ပြန်စားသောက်နိုင်တဲ့မြေစီကအခြေအနေမျိုးတွေနဲ့ရှိဖို့ဟာလည်းအင်မတန်လိုအပ်ပါတယ
်လက်ရှိမြန်မာတရုတ်ရေနံပိုက်လိုင်းကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးတွေကိုအစိုးရဘက်ကလစ်လျူရှုထားပြီး ပိုက်လိုင်းနဲ့ပတ်သက်တဲ့အခြေအနေတွေအပေါ်မှာလည်းပွင့်လင်းမြင်သာမှုတာဝန်ခံမှုတာဝန်ယူမှုမရှိဘူးလို့လည်းစောင့်ကြည့်ရေးကော်မတီကဆွဆွဲပါတယ
်။ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမှာအင်မတန်အားနည်းရတဲ့ချက်ကဘုနာချစ်ဆန်းလို့ခေါ်တဲ့ကိုယ့်ရဲ့နိုင်ငံကိုဘလို့ဖိကြနေတဲ့ဒါမျိုးဘလို့သူများကိုအတူရှိနေဘူးဒီတော့ကိုယ့်လူဖွယ်စုံအောင်နေပါတယ်ဆိုတဲ့အပြင်းအထန်ဘာဖြစ်လာလဲလို့ဆိုလာဆိုတော့ကျွန်တော်ဦးလည်းနားမလဲတော့ဘူးတချို့ဟာတွေကကျွန်တော်ကမသိကြဘူးလည်းရှုတာတွေလည်းမြင်ရတယ်ပေါ့နော်အဲ့လိုမျိုးတွေနောင်မဖြစ်သေးဘူ
းမြန်မာတရုတ်ပိုက်လိုင်းစောင့်ကြည့်ရေးကော်မတီကမြန်မာတရုတ်ရေနံနဲ့တဘာဝဓာတ်ငွေပိုက်လိုင်းတခြားလူမှုတရားမျှတမှုကိုရှာဖွေခြင်းလို့အမည်ပေးထားတဲ့သုတေသနစာတမ်းတစ်စောင်ကိုလည်းထုတ်ပြန်လိုက်ပြီးအစ်စ်ဝင်လာတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေမှာအလားတူချုပ်ယွင်းချက်တွေမရှိရလေအောင်ရည်ရွယ်ထားတာလို့လည်းပြောဆိုထားပါတယ်ရှင
်။မတ်သိငိထိုက်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ရင်းကဒုက္ခသည်တွေရဲ့သတင်းသဘောက်ကိုတစ်ဆက်တည်းတင်ပြပါမယ်။အစိုးရတပ်နဲ့ရခိုင်တပ် AA တို့ကြားစီရေးတင်းမာနေတဲ့အခြေအနေတွေကြောင့်တိုက်ပွဲဖြစ်လို့အိုးအိမ်ဆွန်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေမှာနေရရင်ကိုပြန်ခွင့်မရဘဲနဲ့ဒုက္ခသည်စခန်းတွေမှာနေရဆဲအခြေအနေရှိနေပါတယ်။ဒီချိန်မှာတာဝန်ရှိသူတွေဘက်ကတခြားနေရာကိုပို့ဆောင်မှုစီစဉ်နေတဲ့အတွက်ဒုက္ခသည်တွေမှာနေရေးထိုင်ရင်အတော်လေးကိုအခက်တွေ့နေကြရတယ်လို့မြောက်ဦးကရခိုင်လွတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒုက္ခသည်စခန်းတွေမှာနေထိုင်နေရတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေအတွက်လုံခြုံရေးအာမခံချက်ပေးနိုင်တဲ့ရေရှည်ဘဝရည်တည်ရေးအတွက်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့စီစဉ်ဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေကိုကူညီပေးနေတဲ့သူတွေကတောင်းဆိုပါရဲအသေးစိတ်ကိုတော့မတ်ဆူမုံကတင်ပြထားပါရဲရှင
်ဟုတ်ကဲ့ပါပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့ကနေစပြီးတော့ဇန်နဝါရီလဇန်အထိအစိုးရတက်မတော်နဲ့ရခိုင်တက်မတော် AA တို့အကြားဇက်တိုက်ဆိုသလိုတကြော့ပြန်ပြန်လဲဖြစ်ပွားခဲ့တဲ့နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေကြောင့်ဒေသခံရခိုင်ပြည်သူတွေဟာသူတို့ရဲ့တောင်ယာလုပ်ငန်းတွေအိုးအိမ်တွေကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်ဘေးလွတ်ရာနီးစပ်ရာနေရာတွေမှာခိုလုံကြသူတွေရှိသလိုများပြားလာတဲ့ဒုက္ခသည်တွေအတွက်ဒုက္ခသည်စခန်း3ခုဖွင့်လှစ်ပြီးတော့လိုအပ်တာတွေကိုမြို့ကန်တွေကလည်းဝိုင်းကူညီပေးနေကြပါတယ်လို့မြောက်ဦးမြို့နယ် ANP ပါတီရဲ့ဒုက္ခထာတက်လည်းဖြစ်မြောက်ဦးမြို့နယ်အမှတ်1မဲဆန္ဒနယ်မြေကအနိုင်ရလွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထွန်းသာစိန်ကပြောပါတယ်
ဒုက္ခသည်စခန်း3ခုရှိတယ်ကြည်ရပြင်မာ139ယောက်ဇေဒီတော်မှာ89ယောက်ရမပြင်မာက69ယောက်အကုန်လုံး163ယောက်အခုတော့ရက်ခဲဖွဲ့စည်းတွေကဒီဒုက္ခသည်တွေစီကိုတော့ဖန်နေစီတွေစားတဲ့အဝတ်တွေလာပို့နေကြတယ်ပထမတော့ရွာမှာရွာကိုပတ်ပြီးတော့စေနာဘောက်ကောက်ခံနေပေါ့လေကောက်ခံလို့ရတဲ့စစ်သားတွေနဲ့ပထမဆုံးတော့သူတို့ရဲ့စားဝတ်နေရေးကိုဒီလိုရွာတွေကဖြည့်ရှင်းတယ်နောက်တော့ရက်ခဲဖွဲ့စည်းတွေပြီးတော့ဒီမိတာမြဝင်ဖောင်ဒေးရှင်းတို့ဝန်လက်ဖောင်ဒေးရှင်းတို့ဒီအရက်ထွေးဆစ်တွေကလာကြတယ်ပေါ့ခုဆိုရင်တော့သူတို့စားပေါက်ရဲ့အတွက်တော့နည်းနည်းဖုံလုံးပေါ်ပြီလို့ပြောလို့ရတယ
်200ကျော်300နီးပါးရှိတဲ့စစ်ပြေးဒုက္ခသည်တွေကိုအစိုးရတက်တဲ့ရခိုင်တက်ကြစီးရီးတင်းမှနေစေအခြေအနေနည်းမြေမတည်ငြိမ်မအေးချမ်းသေးတဲ့အနေအထားတွေကြောင့်ဒုက္ခသည်တွေရောက်လာရနေရရင်ကိုပြန်ခွင့်မပေးဘဲတခြားနေရာတွေကိုပို့ဆောင်ပေးဖို့စီစဉ်နေတဲ့အတွက်ဒုက္ခသည်တွေမှာရေရှည်နေထိုင်ရက်တည်ရေးအတော်လေးကိုစိတ်တော့ကရောက်နေကြတယ်လို့ဝင်းလက်ဖောင်ဒေးရှင်းရဲ့ဗဟိုကော်မတီဝင်လည်းဖြစ်တဲ့ဦးထွန်းသာစိန်ကပြောပါတယ်
ဒီစင်မှာ30ရင်းတွေကနေကြီးရပြင်းတို့ဇေတီတော်တို့ရမပြင်းတို့ကိုရောက်လာကြတာပါသူတို့မုံလာနေသေးတဲ့ရွာကတော့ဘာကြီးဆိုတဲ့ရွာနဲ့ဖန်တတားဆိုတဲ့ရွာနှစ်ရွာရွာမဟုတ်ပေမဲ့ရွာလိုသဘောမျိုးတဲစုတွေအစုလိုက်ဖွဲ့လိုက်နေကြတဲ့တဲစုတွေရှိတယ်အဲ့ဒီတဲစုတွေကနေတဆင့်ဇေတီတော်တို့ရမပြင်းတို့ကိုရောက်လာကြတာပါသူတို့နေခဲ့တဲ့ဒီဘာကြီးရွာတို့တန်တတားတို့ကိုတော့လောက်ကဂါဗာမန့်တွေကမပေါ့ဘူး။ဘာပြောလဲဆိုလို့ရှိရင်ဒီရွာတွေကတဲ့ခင်ဗျားတို့နေတဲ့ရွာတွေကပြည်သေးရဲ့အထိမပေါက်သေးဘူး။ရွာမဟုတ်သေးဘူး။တဲစုတွေအစင်းမရှိသေးလေ။အဲ့ဒါကြောင့်မို့လို့ခင်ဗျားတို့တရားဥပဒေစိုးမိုးမှုမရှိဘူး။အဲ့ဒီအရာမှာခင်ဗျားတို့စီပေးစစ်တမ်းတင်ရတာ။ဒါကြောင့်မို့ခင်ဗျားတို့အဲ့ဒီဘက်ကိုသွားဝန်သလား၊သွားရေးသလားအဲ့လိုမေးရတယ်ဗောလေ။ဒီ IDV တွေကလည်းသူတို့ဆန္ဒသဘောထားကတော့လောက်ကဂါဗာမန့်တွေကအစံတော်ပြင်းနေမယ်လုံချုံတော်ဒီလို့မန်တိတ်ပြင်းသူတို့နေခဲ့တဲ့ဘာကြီးတို့ကန္တကားတို့ကိုသူတို့ပြန်มาပဲသူတို့ကလည်းအမခိုင်ချက်မပေးတော့သူတို့ကဘယ်မှာနေရမလဲ အဲ့လိုဇွေးစွားဖြစ်နေကြတယ
်ဒုက္ခတွေဒီအတွက်သူတို့ပုံမှန်အတမွေးဝမ်းကြောင်းလုပ်ငန်းတွေဖြစ်တဲ့မီယိုဖလာတောင်ရလုပ်ငန်းနဲ့နေစဉ်ဘေးကင်းလုံခြုံစွာလုပ်ငန်းတွေလုပ်ကိုင်နိုင်ရေးအတွက်ရခိုင်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးအနက်ထားဆောင်ရွက်ပေးဖို့တောင်းဆိုလိုပါတယ်လို့လည်းရခိုင်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ
်အခုကျွန်တော်တို့မေးကြည့်တော့သူတို့တွေကဘာပြောလဲဆိုတော့ကျွန်တော်တို့ကတောတောင်ကိုမင်ခေါ်လို့လှုပ်ရှားလာကြတဲ့သူတွေပါတောနဲ့တောင်နဲ့သိပ်မဝေးတဲ့ဒီကြည်အပြင်တို့ဒီဒီတောင်ဆိုတဲ့ရွာတော့မှာမင်ခေါ်ပြီးတော့ကတ်ခေါ်ပြီးတော့နေရလို့ရှိရင်ကျွန်တော်တို့အဆင်ပြေပါတယ်လို့ကျွန်တော်တို့ကတော့ပြောကြတာပဲသူတို့တွေနေရှင်နဲ့နေပြောတဲ့အဲ့ဒီရွာတွေမှာထားလိုက်လို့ရှိရင်သူတို့တွေအဆင်ပြေနေလို့ယူဆတယ်
ရခိုင်ပြည်နယ်အစိုးရဘက်ကဒုက္ခသည်တွေအတွက်လက်ရှိကူညီဆောင်ရွက်ပေးနေတဲ့အခြေအနေတွေကိုသိရအောင်လို့ဆက်သွယ်ခဲ့ပေမဲ့လို့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိရခိုင်ပြည်နယ်တွင်အခြေအနေမှာတော့အခုလိုတကြောပြန်တိုက်ပွဲတွေကြောင့်ဒေသတွင်းခရီးသွားလာရေးတွေမှာလည်းတင်းကျပ်တဲ့စစ်ဆေးမှုတွေရှိလို့လုံခြုံရေးအန္တရာယ်ဆိုရင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒေသတွင်းမတည်ငြိမ်လို့စားဝတ်နေရေးနဲ့လုံခြုံရေးအသက်မွေးဝမ်းကြောင်းတွေလုတ်ကင်နိုင်ရေးအခက်အခဲတွေကြုံတွေ့နေရတဲ့အတွက်ကြောက်တော်မြို့နယ်မှာတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့ကိုလည်းဒေသခံရခိုင်ပြည်သူလူထုကလမ်းပေါ်ထွက်ပြီးဆန္ဒထုတ်ဖော်ခဲ့ကြပါသေးတယ်ရှင
်တော်လာရှင်များရှင်မြန်မာနိုင်ငံမှာစစ်ဆိုးရွားတွေလက်ထက်ကလုတ်ခဲ့တဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပတောင်းတောင်ကျင်းနီတူဖို့ရေးစီမံကိန်းမကြာခဏထိခိုက်တေကျေမှုတွေကြုံနေရတဲ့ဖားကန်ဒေသကျောက်စိမ့်တူဖို့ရေးလုပ်ငန်းတွေလို့ဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကို NLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီးလန်းတွေနဲ့ကင်တွဲဖြည့်ရှင်းတင်ပါတယ်လဲဆိုတော့အင်္ဂါနေ့ညထက်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တဲ့နယ်လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါလိမ့်ရှင်။
ဒီကနေ့ည9နာရီတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။တသက်ရှင်များရှင်တရုတ်ပြည်ဘက်ကဆင်းလာတဲ့လေဖြည့်အားကြီးရပ်ဝန်းကြောင့်ဒီရက်ပိုင်းအတွင်းမြန်မာပြည်အဝမ်းမာအေးအေးပိုခဲ့ရာကမန္တလေးတိုင်းဒေသကြီးရမဲသိန်းမြို့မှာ90ကျော်အတွင်းအနှိမ့်ဆုံးအပူချိန်နဲ့ပဲခူးတိုင်းဒေသကြီးကျုပ်ပင်ကောင်မှာတော့အနှစ်30အတွင်းအနှိမ့်ဆုံးအပူချိန်နဲ့စံချိန်တင်ကျဆင်းခဲ့ပါရစေ။လာမယ့်ရက်ပိုင်းတွေမှာတော့လေဖြည့်အားကြီးရပ်ဝန်းဟာဗီယက်နမ်ကမ်းခြေဖက်ကိုရွေ့ရှားသွားနေတာကြောင့်အပူချိန်ပြန်ပြီးတော့မြင့်တက်လာနိုင်တဲ့အကြောင်းမိုးလေဝသဇလဗေဒဌာနကသတင်းထုတ်ပြန်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့။ဆောင်းရာသီမှာမြန်မာနိုင်ငံရဲ့အပူချိန်အပြောင်းလဲဟာကျုပ်နိုင်ငံဘက်မှာဖြစ်ပေါ်တဲ့လေဖြည့်အားကြီးရပ်ဝန်းနဲ့ဟိမွန်နာတောင်တန်းဘက်ကတိုက်ခတ်လာတဲ့လေအေးဝင်ရောက်မှုအပေါ်မှာမူတည်နေတာဖြစ်ပါတယ်။ဒီရပိုင်းတွေအတွင်းမှာတော့တရုတ်ပြည်ဘက်ကဆင်းလာတဲ့လေဖြည့်အားကြီးရပ်ဝန်းကြောင့်မြန်မာနိုင်ငံအနှံ့မှာအပူချိန်ကျဆင်းခဲ့ရာကရမဲသိန်းနဲ့ကျုပ်ပင်ကောက်တို့မှာစံချိန်တင်ကျဆင်းခဲ့တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်
ဒီမဲ့တင်ရတော့ဒီနေ့ထဲမှာကျွန်တော်လာတဲ့မှာပေါ့အနေဆုံးအပူချိန်ကနှခါစံချိန်ကျိုးသွားတယ်ပေါ့လေဒါမှတစ်ချိန်ကျိုးတာကတော့ဒီ23ရက်တလ2016မှာစံချိန်ကျိုးတယ်ပေါ့ရင်ဆိုင်ရင်ဟောင်းတော့သွားခွန်တသမ5ရှိပြီးတော့အဲ့ဒီနေရာခွန်တသမ3ရှိနေပေါ့လေနောက်တစ်ချိန်18ရက်တလ2016အဲ့မှာကျွန်တော်ခွန်တသမ3ဒီဂရီသက်ရှိရပေါ့လေစင်ဒီဂရီရှိတဲ့အတွက်ကြောင့်လို့ကျွန်တော်တို့အားသနနေ့အစမှာပြောတော့ဟိုအနေဆုံးပြုခြင်းပေါ့လေအနေယူပဲသူ့ပြင်ကောက်သားတော့ကျွန်တော်တို့အခုဒီ18ရက်တလ2016မှာတော့သူကတော့ဟို9တသမ3ဒီဂရီစင်ဒီဂရီဆိုတဲ့အတွက်ကြောင့်တော့ဒီနှစ်ပေါင်း30ပေါ့လေနှစ်ပေါင်း30ပြင်မှာအနေဆုံး
ဒီအပိုင်းတွေအတွင်းပြောင်းလဲနိုင်တဲ့မိုးလေဝသအခြေအနေကိုသူကအခုလိုဆက်ပြောပါတယ
်။နောက်လင်းလင်းလောက်နေရင်တော့နည်းနည်းအေးတော့ပြန်ပေါ်သွားမယ်ခင်ဗျာ။ပေါ်သွားပြီးတော့မှကျွန်တော်တို့ဒီစစ်ကြောင်းနဲ့ဆက်ကွန်မှာနည်းနည်းချက်ပြန်အေးမှာပေါ့လေ။အဲလိုမျိုးလေးတော့ရှိပါတယ်။အနည်းကတော့ဒီညဉ့်ညံ့နေဆိုတဲ့နည်းဒီရားကြီးရောင်းဆိုင်နိုင်ကဒီကျွန်တော်တို့ဗီယက်နမ်ကိုစိုးပေါ့လေ။ပြေးသွားတဲ့အကြောင်းဆိုဒီအပိုင်းမှာတော့ဒီကျွန်တော်တို့ဘက်မှာပေါ့လေ။ ဒီနည်းနည်းလေးပြန်ပြီးတော့ဒီရောသွားတဲ့အနေအနေကြီးကြည့်ပြီးတော့ဒီရှေ့ဘက်ကနေပြီးတော့နားတဲ့ဒီဒိန်းတိုင်းချိုးကြောင်လို့ညီမနိုင်ငံကထမိုင်းနေမှာ ਨੇ ဒါမဲ့သုံးရည်ပြန်မှုအနေငယ်ရနိုင်တယ်ပေါ့လေ
ဒီလ26ရက်နေ့နောက်ပိုင်းမှာတော့တရုတ်လေပြည်အားကြီးရဲဝင်းဟာပြန်လည်အားကောင်းလာနိုင်တာနဲ့ဟိမဝန္တာတောင်နှံဘက်ကလေအေးဝင်ရောက်မှုတွေကြောင့်ပြန်အေးလာနိုင်ဖို့ရှိကြောင်းလည်းသုံးသပ်ပါတယ်။ဂျမဲသင်းမြို့နယ်ကလက်ရှိရွေးကောက်ခံတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးအောင်မျိုးဦးကတော့52နှစ်အတွင်းအပူချိန်စံချိန်တင်ကြဆင်းခဲ့ပေမဲ့ဒေသခံတွေကျန်းမာရေးဆူဆူဝါးဝါးထိခိုက်တာတော့မကြားကြောင်ပြောပါတယ်
။အေးရတော့ဟုတ်တယ်ဗျာကျွန်တော်တို့ဒီအေးသက်ကတော့ဒီနေ့နေနဲ့မတူဘူးပေါ့နော်ဥရပိုင်းလေးမှာတော်တော်ကြီးစည်းစားအေးလာတယ်ဒါပေမဲ့လူတွေအခုလည်းရှိကျမ်းမာရေးနဲ့ပတ်သက်ပြီးကျွန်တော်တို့အေးလာမိသလောက်ဒီအေးတန်ကြောင့်ပြည်ရဲ့စကားမျိုးကျွန်တော်မကြားသေးဘူးတော့လေအခုကဒီအေးတန်လေးပုံပြင်းလို့အခုကျိုးတန်ကားတွေကလည်းဒီအနည်းငယ်မရှိတဲ့လူလူကားတွေပါရောရှိတယ်ပေါ့လေဒီအေးတန်ကိုတည်စားအေးရတဲ့အတွက်ကျွန်တော်တို့ဒီပုဂ္ဂလိကတွေရတဲ့အလူပြင်းတွေပါတယ်ဆင်းရဲတဲ့ဓာရီပါတွေမှာအလူမျိုးမျိုးတဲ့လေးလူကတန်ကြားအမ်းမျိုးရှိ
ရှင်မဲသိန်းမှာအပူချိန်ကြဆင်းတာဟာညတကောင်ဝင်းကျင်လောက်မှာတိတာကြောင်းလဲဆက်ပြောပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့မှာတော့ညအပူချိန်ဟာ၃ရက်အောက်ထိကြဆင်းတာ၃ရက်လောက်ရှိပြီးဇက်တိုက်ရေခဲခဲ့ပါတယ်။ဒီလိုရာသီဥတုဆိုးဝါးတာကြောင့်အသက်၅နှစ်အောက်ကလေးငယ်တွေအေးအေးမိယောဂါအဖြစ်များပေမဲ့အသက်ဆုံးရှုံးအောင်ထိဖြစ်ပွားတာမရှိကြောင်းပင်လောင်းမြို့နယ်ဆရာဝန်ကြီးဒေါက်တာခင်သိန်းထွေးကပြောပါတယ
်။ဟုတ်ကဲ့အသက်၅နှစ်အောက်ကလေးလေးတွေပေါ့နော်အစောအေးမိတဲ့ယောဂလာပြပါပါတယ်ရှင်အခုတော့တော့အဲဟိုလူလူတေလောက်တဲ့အချိန်အဲ့လိုတွေတော့မဖြစ်ပါဘူးရှင်ခလေးတွေကရေချိုးရေချိုးပြီးအေးပြီးတော့ခါကြတော့ဆောက်အေးမိတဲ့ယောဂလက္ခဏာလေးတွေနဲ့အသက်ရှူခက်တာလေးတွေနဲ့ရောက်လာကြပါတယ်ရောက်လာတယ်ဆိုတာလည်းဟိုခါလေးနှစ်ဖြစ်နေကြလို့ပဲလေအဲ့လိုလေးပဲဟုတ်ကဲ့တက်ကြီးရဲ့အိုတွေကြတော့သူကနှာစီးချောင်းဆိုးပေါ့နော်ဟိုတုတ်ကွေးသဘောမျိုးလေးတွေပေါ့နော်အဲ့လိုလေးတွေခံစားရတယ်ပေါ့နော်အေးရောတော့လေဆောင်ရည်ဒီမှာဖြစ်လေးဖြစ်တာရှိသလောက်ပါပဲ
ကျမရေးဌာနအနေနဲ့ရာသီဥတုအေးချိန်မှာနွေးနွေးထွေးထွေးနေဖို့ရေချိုးရမှာသတိထားဖို့နဲ့မီးလုံရမှာမီးခိုးကြောင့်အသက်ရှူလမ်းကြောင်းယောဂမဖြစ်ပွားအောင်ဂရုစိုက်ဖို့အတွက်ကြေးရွာတွေမှာပညာပေးလုပ်ငန်းတွေဆောင်ရွက်နေကြောင်းပြောပါတယ်။မိုးစလဌာနကတော့ဒီကနေ့ထူးခြားတဲ့ညအပူချိန်ဖြစ်နမ်ဆန်နဲ့ဟာခါမြို့တို့မှာ3ဒီဂရီစင်တီဂရိတ်၊ပြင်ဦးလွင်မြို့မှာ2ဒီဂရီစင်တီဂရိတ်၊လာရှိုးမြို့နဲ့မိုးကုန်းမြို့မှာ4ဒီဂရီစင်တီဂရိတ်ရှိနိုင်ကြောင်းထုတ်ပြန်ထားပါတယ်။
ကမ္ဘောဇာရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါချန်ရှိနေတဲ့အချိန်တွင်သတင်းအကျဉ်းချုပ်ကိုမတ်တငေထိုက်ကပြောပြပေးပါအောင်ရှင်အီရန်နိုင်ငံတွင်ပြီးခဲ့တဲ့2014ဇန်နဝါရီလကနေအောက်တိုဘာလအတွင်းလူပေါင်း 19,000 နီးပါးတေဆုံးခဲ့ရပြီးလူပေါင်း 3,000 တို့ကတော့အိုးအိမ်ဆွန့်ခွာခဲ့ရတယ်လို့ကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အီရန်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေကို IS စစ်သွေးကြွတွေသိမ်းယူခဲ့တာနဲ့အတူအကြမ်းဖက်မှုတွေလည်းတိုးပွားလာတာကြောင့်နိုင်ငံတကာကအာရုံစိုက်လာခဲ့ရပြီးအမေရိကန်ကစစ်သွေးကြွတွေကိုပစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုအဲ့ဒီနေ့ဩဂုတ်လမှာစတင်ခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံတွင်းမှာအရသားတွေဘလောက်ဆိုးဆိုးဝါးဝါးဒုက္ခရောက်နေကြသလဲဆိုတာကိုတိဆုံးထိခိုက်ဒဏ်ရာရမှုအစင်းစရာတွေကထင်ဟမဖော်ပြထားဘူးလို့လဲကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇီယက်ရာအက်အယ်ဟူစိန်ကပြောဆိုသွားပါတယ်။ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်မဲ့အထိုက်အခံအဖွဲ့တွေတဲကဘယ်အဖွဲ့ကိုဖိတ်မယ်ဆိုတာကိုကမ္ဘာအင်အားကြီးနိုင်ငံတွေကြားအခြေအတင်အငင်းခုံတွေဖြစ်နေတာကြောင့်ရှေ့သတင်းပတ်အတွင်းပြုလုပ်ဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုရွှေ့ဆိုင်းနိုင်ပွဲရှိတယ်လို့ကုလသမဂ္ဂတန်တမန်တွေကပြောဆိုလိုက်ပါတယ်။ဆီးရီးယားရေးဆွေးနွေးပွဲကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဇန်နဝါရီလ25ရက်နေ့မှာစတင်မှုစီစဉ်ထားပြီးမြဲအခုချိန်ထိဖိတ်ကြားတာတွေမလုပ်ရသေးပါဘူး။မြန်မာနိုင်ငံကို၃ရက်ကြာခီရောက်ရှိနေတဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးတိုမာလီနိုစကီကမြန်မာနိုင်ငံမှာမှီတင်းနေထိုင်ကြသူတွေကြားလူမျိုးဘာသာအသားအရောင်မခွဲခြားပဲအပြန်အလှန်နားလည်သိခံမှုထားဖို့နဲ့ဤပညာတိုးတက်စမ်းသစ်မှုတွေနဲ့အတူဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတော့မယ့်အချိန်မှာခေတ်စ်ကိုထူထောင်နိုင်ကြဖို့တိုက်တွန်းပြောဆိုသွားပါတယ်။ တရင်အချင်းချုပ်ကိုမှတ်တင်ငေထိုက်ကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမ်းမရှင်လန်းပါစေရှင်ကျမနင်္ဂလာပါ
Thank you.
This program has come to you from the Voice of America, Washington.